အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းတက်ဆက်စ်ပြည်နယ်တွင်းကခရိုင်တစ်ခုမှာလိင်ဆက်ဆံမှုကနေကူးစက်တယ်လို့ယူဆရတဲ့ပထမဆုံးဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုတစ်ခုတွေ့ရှိရတဲ့အကြောင်းမနစ်အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်ဇီကာဗိုင်းရပ်စ်ဖြစ်ပွားတဲ့နိုင်ငံတစ်ခုကနေပြန်လာတဲ့ဖြားနာနေသူတဦးနဲ့လိင်ဆက်ဆံခဲ့ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ကူးစက်ခံရတာဖြစ်တယ်လို့ဒက်လတ်စ်ခရိုင်တာဝန်ရှိသူတို့ကပြောပါတယ်ကူးစက်ခံထားရသူပုဂ္ဂိုလ်ဟာလက်တလောဗင်နီဇွဲလားနိုင်ငံကိုခီးသွားခဲ့သူဖြစ်တယ်လို့လဲဒက်လတ်စ်ခရိုင်ကနောက်ပိုင်းမှာ Twitter ကနေရေးသားဖော်ပြပါတယ်။ Texas ပြည်နယ်မှာ Zika virus ကူးစက်မှုကနေဦးသတင်းပေးပို့ချက်ရရှိထားတယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကအတည်ပြုပါတယ်။ American ပြည်ထောင်စုပြည်ပကိုခီးမသွားပဲလိင်ဆက်ဆံဘက်စီကနေတဆင့် Zika virus ကူးစက်ခံထားရတယ်ဆိုတဲ့အကြောင်းကြားချက်နဲ့ပတ်သက်ပြီးAmerican CDC အကြီးအကဲကလည်းမနစ်အင်္ဂါနေ့က Twitter စာမျက်နှာမှာအတည်ပြုရေးသားပါတယ်။ခီးထွက်တာမဟုတ်ဘဲ American နိုင်ငံတွင်းမှာပဲရှိသူတူကို Zika virus ကူးစက်ခံရမှုပထမဆုံးဖြစ်ရပ်ကိုဓာတ်ခွဲခံစမ်းသပ်မှုတွေနဲ့အတည်ပြုထားတဲ့အကြောင်းလဲ VOA ကိုပေးပို့တဲ့အီးမေးလ်မှာ CDC အကြီးအကဲကပြောဆိုထားပါတယ်။